ီရဲ့ပိုင်းတွေအတွင်းတရုတ်မြန်မာနယ်စပ်အခြေစိုက်လက်နက်ကိုင်အဖွဲ့တွေနဲ့တရုတ်အထူးတန်တမမစ္စတာဆွန်ကော့ရှန်တို့တွေ့ဆုံပြီး COVID-19 အရေး27ရာစုပင်လုံးအစည်းအဝေးနဲ့ငင်းကြေးဆွေးနွေးပွဲတွေပြန်လည်စတင်ရေးကိုဆွေးနွေးခဲ့တဲ့အကြောင်းတင်ပြပါမယ်။ကျွန်တော်မိုးစော်ပါလာမယ့်လအတွင်းမှာကျင်းပမယ့်27ရာစုပင်လုံးသုဒ္ဓအစည်းအဝေးစတင်ဖို့ပြင်ဆင်နေချိန်မှာတရုတ်အစိုးရကိုယ်စားလှယ်အထူးတန်တမန်မစ္စတာဆွန်ကော့ရှန်နဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေတွေ့ဆုံတဲ့ဆိုတဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။ကချင်လွတ်လပ်ရေးအဖွဲ့ KIO ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးကြီးနော်ဘူးကတော့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာနဲ့မစ္စတာဆွန်ကော့ရှန်တို့ဟာဒီလ25ရက်နေ့ကတရုတ်နိုင်ငံရင်ချမ်းမြို့မှာတွေ့ဆုံခဲ့ကြောင်း VOA ကိုပြောပါတယ်။ဒီတွေ့ဆုံပွဲမှာအဓိကဆွေးနွေးပြတဲ့အချက်တွေကိုဗိုလ်မှူးကြီးနော်ဘူးကအခုလိုဆက်ပြောပါတယ်
။ COVID-19 ဒါတော့အလုံးပိုင်းပြည်သူ့ကကွယ်ရေးရမယ့်ကိစ္စတွေပေါ့။ဒီတော့ကျွန်တော်လည်းဒီသက်ဒီသက်မှာနေတိုင်းတဲ့သူတော့ဒီရောက်တော့ဒီမကုန်းချက်အောင်လာတော့ကျွန်တော်စီမံတဲ့တာဝန်ရှိတယ်။အဲသူတို့ဒီပြည်သူ့ရဲ့မှလည်းတာဝန်ရှိတာပေါ့။အလုံးပိုင်းပြည်သူ့ကအရင်ကြီးကြရအောင်ဆိုရဲအကြောင်းနဲ့ပါတယ်။နောက်တစ်ခုကတော့ဒီလိုလာခံပြကြစားရရရပေါ့ရလို့ဒီတော့တော့တော့ကောင်းပါလေဆိုရင်ဒီမှာအကြံပြုတာပေါ့နော်အဲ့ဒါပါတာပေါ့အဲ့တော့ဒီချက်ကတော့ NLP စီရစီရခါတော့ကုလို့ဆရာတော့ဒီနေ့ဒီရောက်တော့ရပ်တက်နေတဲ့နေရာဖြစ်ပါလေအဲ့ဒါလည်းကျူးစားပြီးမှဆက်ပြီးတော့ချိန်နေအောင်တော့ကျူးစားပြပါဆီမှာအားပေးတာပေါ့အဲ့ဒါအကြောင်းနဲ့ပါတာပေါ့
အခြားဆွေးနွေးတဲ့အချက်တွေကတော့နေဆက်ဒေတာတင်းကျင်းအေးချမ်းရေးကိစ္စတွေပါဝင်ကြောင်းပြောပါတယ်။တရုတ်အစိုးရရဲ့အထူးတန်တမန်ဟာတရုတ်မြန်မာနေဆက်အခြေစိုက် UWSAW NDAA မိုင်းလာ SSPP ရှမ်းပြည်တူတည်ရေးပါတီ MNDAA ကိုကန် TNLA တအန်းပလောင် AA ရခိုင်အဖွဲ့စတာတွေနဲ့တရုတ်နိုင်ငံအတွင်းမှာတွေ့ဆုံခဲ့ကြောင်းလည်းသတင်းတွေထွက်ပေါ်ခဲ့ပါတယ်။TNLA ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတက်အိုက်ကျော်ကတော့ဒီလိုတွေ့ဆုံတာကိုသူမသိသေးကြောင်းပြောဆိုပါတယ
်။ကျွန်တော်မသိရသေးဘူး
။လေးလာသုံးသပ်သူတချို့ကတော့တရုတ်နယ်စပ်အခြေစိုက်တိုင်းရင်းသားလက်နက်ကိုင်အဖွဲ့တွေနဲ့တရုတ်ကိုယ်စားလှယ်တွေ့ဆုံချိန်မှာလက်ရှိတင်းမာနေတဲ့တရုတ်အမေရိကန်ဆက်ဆံရေးအခြေအနေကိုလည်းဆွေးနွေးခဲ့ကြောင်းပြောဆိုတာတွေရှိပါတယ်။ KIO ကဗိုလ်မှူးကြီးနော်ဘူးကတော့ဆွေးနွေးပွဲတယောက်သူတွေကပြန်လည်ပြောပြရမှာဒီအချက်မပါဝင်ဘူးလို့ဆိုပါတယ်။
ဒီနေ့အခါမှာတော့သာသနာသာကျွန်တော်လည်းမသိဘူးကြာ။ဒါပေမဲ့ကျွန်တော်ကိုပြန်ပြောတဲ့နေရာမှာအကြောင်းကိုဘာမှမပြောဘူး။
နိုင်ငံရေးလိလာသုံးသပ်သူဦးမောင်မောင်ဆိုကတော့တရုတ်အမေရိကန်ဆက်ဆံရေးနဲ့ပတ်သက်ပြီးဆွေးနွေးတယ်ဆိုတဲ့အချက်ပေါ်မှာသူ့အမြင်ကိုအခုလိုပြောပါတယ်
။ကျွန်တော်အမြင်ကတော့လောလောဆယ်မှာတော့အမေရိကန်နဲ့တရုတ်ရဲ့ပြပခါကိုတိုက်ရိုက်ထိဆက်တဲ့ပြုမှုပြောဆိုမျိုးကတော့တရုတ်အနေနဲ့တော့ပြောဆိုမှာမဟုတ်ဘူးလို့ထင်ပါတယ်။အဲ့တော့ပထမတစ်ချက်အနေနဲ့ကတော့တရုတ်အနေနဲ့ဒီနယ်စပ်မှာရှိတဲ့ဒီ FNCC အဖွဲ့ခုနှစ်ဖွဲ့နဲ့ပတ်သက်ပြီးတော့သူတို့အလေးထားကြောင်းအလေးထားကြောင်းမပြတ်ဆုံးကြောင်းဖော်ပြနိုင်ပါတယ်။နှစ်ဒီလက်ရှိဒီ27ရာစုပင်လုံးနဲ့ပတ်သက်ပြီးတော့တိုက်တွန်းပြောဆိုတာမျိုးလုပ်နိုင်ပါတယ်။သုံးချက်အနေနဲ့ဆိုရင်ရှင်တော့ COVID-19 နဲ့ပတ်သက်လို့ထည့်ပြောနိုင်ပါတယ်။ဒီသုံးချက်လောက်ပဲပြောမယ်ထင်ပါတယ်။
FPNCC ကပြည်ထောင်စုနိုင်ငံရေးဆွေးနွေးညှိနှိုင်းရေးကော်မတီမှာ NCA အပြည့်အစုံချုပ်လက်မှတ်မထိုးသေးတဲ့ကျုပ်နယ်စပ်အခြေစိုက်အဖွဲ့ခုနှစ်ဖွဲ့ပါဝင်တာဖြစ်ပါတယ်။ FPNCC အဖွဲ့တွေဟာကျုပ်ကိုယ်စားလှယ်ကကမကထပြုမှုနဲ့အတူပြီးခဲ့တဲ့ပြည်ထောင်စုငင်းချမ်းရေးညီလာခံ27ရာစုပင်လုံးအစည်းအဝေးတွေမှာတော့ပါဝင်တက်ရောက်လေးရှိပါတယ်။ဒီတကြိမ်ညီလာခံကိုတော့ COVID-19 ကြောင့်အကျဉ်းဆုံးကျင်းပဖို့စီစဉ်ရတာကြောင့် NCA လက်မှတ်မြေထိုးသေးတဲ့အဖွဲ့တွေကိုဖိတ်ကြားဖို့ဟာမရေမရာရှိနေပါတယ်။တရုတ်ကိုယ်စားလှယ် Mr. Sun Kaoxian ဟာလည်း COVID-19 ကရောဂါဖြစ်ပွားနေတဲ့အခြေအနေကြောင့်ပါဝင်တက်ရောက်ဖို့မရှိကြောင်းလည်းသတင်းတွေထွက်ပေါ်နေပါတယ်။ကျွန်တော်မိုးစော်ပါရန်ကုန်ကနေသတင်းပေးပို့တာဖြစ်ပါတယ်။